မြန်မာနိုင်ငံအတွင်းစီအုံးပင်စိုက်ပျိုးမှုဟာလာမယ့်ဆယ်စုနှစ်အတွင်းကမ္ဘာမှာစားအုံးစီအများဆုံးထုတ်လုပ်နေတဲ့မလေးရှားနိုင်ငံကိုကျော်သွားနိုင်တယ်ဆိုပြီးပညာရှင်တွေစိုးရိမ်နေကြပါတယ်။မြန်မာအိမ်နီးချင်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာတော့တစ်တောတွေခုန်လှဲပြီးစီအုံးပင်တွေစိုက်နေတာကြောင့်တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နေပေမဲ့မြန်မာနိုင်ငံမှာတော့စားအုံးစီစိုက်ပျိုးရေးအတွက်တစ်တောတွေမပြုံးအောင်လုပ်ဖို့အချိန်မီပါသေးတယ်။ကမ္ဘာဥရုရာသီပြောင်းလဲမှုမှာအရေးပါလာတဲ့အပူပိုင်းတစ်တောတွေအမြဲဆုံးတောတွေရှိရာမြန်မာနိုင်ငံရဲ့အောက်ပိုင်းတနင်္သာရီတိုင်းကတစ်တောတွေနေရာမှာစားအုံးစီပင်တွေအစားထိုးလာတော့မလားဆိုတာအပြည့်စုံကိုနှမ်းလောင်ကတင်ပြထားပါတယ်ရှင်
။လူသုံးကုန်ပစ္စည်းတွေအလားကုန်ပစ္စည်းပေါင်းစုံနဲ့ရေခဲမုံလို့စားသုံးကုန်အမျိုးပေါင်းထောင်နဲ့ကြီးမှာအသုံးပြုနေကြတဲ့စားအုံးစီကြောင့်စီအုံးစိုက်ပျိုးရေးလုပ်ငန်းကြီးကြီးပြင်းပြလုပ်နေတဲ့အရှိတောင်အာရှဒေသကတစ်တောတွေပြုံးတည်နေရတယ်လို့ Origuran မြဝန်တွေကြားတွေနဲ့ဆင်းရဲလို့ရှားပါတော်ရင်တရိစံတွေလည်းမျိုးတုံးပြောက်ွယ်လာနေရတယ်လို့တက်ကြွလှူရှားသူတွေကပြောပါတယ်။တနင်္လာနေ့တိုင်းကရာဘာလုံငန်းရှင်တူဖြစ်တဲ့ကိုကောင်းထက်ကတော့တဘာဝပဝန်းကျင်ကိုထိမ့်သိမ့်နေနေနဲ့စီအောင်ဆိုင်ပြို့ဖို့စိတ်ဝင်စားကြောင်း VOA ကိုအခုလိုပြောပါတယ်
။ကျွန်တော်နောက်ပိုင်းကျရင်လည်းဒီစောင်းအစီကကျန်းသွားခြင်းသွားဖြစ်လို့လဲဆိုတော့စောင်းစီကလို့ဟာမြန်မာနိုင်ငံအနေနဲ့အများကြီးလို့ပြောတယ်လို့ပြောတာကျွန်တော်ချင်းကထုံနိုင်တာခုဟိုခုဖမ်းမွားပြီးထုတ်လို့ရသေးလားဒီ refine ရတယ်အနည်းဆုံးတော့ဘိမ့်မှာတော့လုံးဝမရဘူးဟိုဒီ refine ဖြစ်တဲ့ဟာရန်ကုန်မှာတော့ကြီးရလာတော့မသိချဘူးတော့ဝင်းဝေးလည်းပိုကောင်းတယ်သုံးရမယ်သုံးစရာနေရာလည်းပိုများတယ်ကျောင်းကွာရောဘာဈေးကကျလာတာကြာပြီ။ဒါပြန်တက်လာဆိုမှအခု3နှစ်4နှစ်ကဈေးကအတူတူပဲဆိုရင် inflation rate နဲ့တကယ်နဲ့အဲ့ဒါကျနေတာ။ဒီအုံကျတော့ရောဘာ channel ဆက်လို့ရမှာစီအုံနဲ့ဆက်လို့ရမှာ။ဒါမှအကြီးကြီးပဲဟိုဒီတော့ပုံဝင်တဲ့ပတ်သက်တယ်ဆိုတော့တကယ်တမ်းကကျွန်တော်ဒီလုပ်ငန်းရှင်တွေရောဆိုးရွားတွေရောအနေနဲ့ဆက်သက်မမှန်လုပ်ရမှာပေါ့။တကယ်လို့အိတ်ဆိုင်ရမယ့်နေရာဘယ်နဲ့ဤကလဲ။ဒါမှဒီစတောကိုကျင်းပြရမယ့်နေရာဘယ်နဲ့ဤကလဲဆိုတော့ကျွန်တော်ကော့တောင်းဖြစ်ချမ်းနေမှာဆိုအများရဲ့ဤကတောင်းနဲ့ချီရရှိရအချီးတယ်အချူတည်းဘိတ်ကောင်းနေပေါ့တောင်းသွားတဲ့လမ်းတစ်လျှောက်လုံးကအဲ့ဒါစီအုပ်ချက်နေမှာဟိုရဘာချက်မရှိတလို့ပဲ
ကမ္ဘာလေထုတဲကကာဗွန်အောက်ဆိုက်တန်ကိုအများအပြားစုပ်ယူထားတဲ့တစ်တော်တွေကိုခုတ်လဲပြီးတော့စိုက်ပျိုးရေးလုပ်နေကြတာကြောင့်ဥရုယာတိပြောင်းလဲမှုအပေါ်ဆူဆိုးဝါတက်ရောက်လာသလိုအပူပိုင်းမုတ်တုံတော်ကြီးတွေကိုမိခိုနေရတဲ့ဒေသခံလူနေစုတွေနဲ့ရှားပါတော်ရင်တရိတ်ဆန်တွေအသက်ရှင်နိုင်ရဲ့အခက်အခဲဖြစ်လာစေတာပါမြန်မာအစိုးရဟာလက်ရှိအချိန်ဒီစားအုံးစီစိုက်ပျိုးရေးအတွက်ကုမ္ပဏီ44ခုကိုမြေဧကတတနီပါလုပ်ငန်းလိုက်စင်ချထားပေးတယ်လို့2019ခုနှစ်ဩဂုတ်လကထုတ်ပြန်တဲ့ Scientific Reports စတိတ်ပန်စာဆောင်မှာဖော်ပြထားပါတယ်မြန်မာအစိုးရဟာလူမှုရေးအရာရောသဘာဝပတ်ဝန်းကျင်အရေးကိုပါထက်သွင်းစဉ်းစားခြင်းမပြုဘဲအပူပိုင်းမုတ်တုံတွေနဲ့အမြဲစိမ့်တစ်တော်တွေနဲ့သဘာဝတော်ရင်တရိတ်ဆန်တွေမိတင်းနေထိုင်နေတဲ့တနင်္လာရီတိုင်းတွေကတစ်တော်မြေနေရာတွေကိုစားအုံးစီစိုက်ပျိုးရေးအတွက်ခွင့်ပြုနေတယ်လို့လည်းလေလာသုံးသပ်သူတွေကဝေဖန်ထောက်ပြထားကြတာပါစာအုံးစီစိုက်ပျိုးရေးနဲ့ပတ်သက်လို့သူတည်တနာလုပ်နေကြတဲ့သူတွေကတော့လွန်ခဲ့တဲ့အနှစ်30လောက်ထိတစ်တော်ကြီးတွေအဖြစ်ရှိနေခဲ့တဲ့အရှိတောင်အာရှကတစ်တော်ကြီးရဲ့တဝဲလောက်ကိုစာအုံးစီစိုက်ခင်းတွေနေရာယူသွားပြီလို့ပြောပါတယ်မလေးရှားနိုင်ငံမှာတော့ Round Table Sustainable Palm Oil RSPO လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့စားအုံးစီစိုက်ပျိုးထုတ်လို့ရေးစံသတ်မှတ်ချက်တွေကိုလိုက်နာဖို့သတ်မှတ်ထားတာပါ ကွာလာလမ်ပူအခြေစိုက်လူမှုရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Wild Asia အဖွဲ့ပူရဲတီထောင်သူဒေါက်တာရီဇာအန်မီကတော့စားအုံးစီလုပ်ငန်းရှင်တွေမဖြစ်မနေလိုက်နာရမယ်မလေးရှား Palm Oil Certification Council ရဲ့ပြဋ္ဌာန်းချက်နဲ့ပတ်သက်လို့အခုလိုထောက်ပြပါတယ်
One is essentially a voluntary scheme, which is the RSPO system.
RSPO စံသတ်မှတ်ချက်တွေကတော့မပြစ်မနေလိုက်နာရမှာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့ MSPO ဆိုတာကတော့မလေးရှားအစိုးရကတရားဝင်သတ်မှတ်ထားတာဖြစ်ပြီးစိုက်ပျိုးရေးသမားတွေမပြစ်မနေလိုက်နာရမယ်စနစ်ပါ။ဒါပေမဲ့လည်းဒီထဲမှာတကယ်ကိုအရေးကြီးတဲ့အချက်တွေတော့မပါပါဘူး။လုပ်ငန်းစလုပ်ပြီးဆိုကြတဲ့ကထည့်ပြီးစဉ်းစားရမယ့်တစ်တော်ပြုံးတိမှု၊မြေယာချေထွင်မှုတွေ၊လူသမားတွေရဲ့လောကလားစားတွေနဲ့ခြံထဲကအလို့သမားတွေခစ်သစ်ကြေးကျွန်လို့ဖြစ်လာမဲ့အခြေအနေတွေမျိုးမဖြစ်ရအောင်ဘယ်လိုကာကွယ်မလဲဆိုတာမျိုးတော့မပါပါဘူး
။စာအုံးစီရီကိုဧကပေါင်း9သိန်းနီးပါးထိစိုက်ပျိုးဖို့1999ခုနှစ်မှာမြန်မာစစ်အစိုးရကရည်မှန်းခဲ့တယ်လို့လည်းသိပ္ပံစာဆောင်ကဖော်ပြထားတာပါ။1990ပြည့်လွန်နှစ်တွေမှာတနင်္လာရီတိုင်းမွန်ပြည်နယ်၊ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာစပြီးတော့စာအုံးစီကိုစိုက်ပျိုးခဲ့ပေမဲ့လို့1999ခုနှစ်ပိုင်းတွေရောက်မှဒီလုပ်ငန်းအပေါ်မြန်မာအစိုးရကပို့ပြီးတော့အာရုံစိုက်လာတာပါ။ ပြည်ရင်းပြည်ပဈေးကွက်ရဲ့အလားအလာကောင်းတွေကိုတွေ့မြင်ခဲ့တဲ့စစ်အစိုးရဟာဧကပေါင်း 28,000 ကျော်မှစောင့်စီစိုက်ပျက်ဖို့သူ့စိတ်ကြိုက်ကုမ္ပဏီတွေကိုရွေးပြီးတော့လုပ်ငန်းလိုင်စင်ချပေးခဲ့တယ်လို့လဲဆောင်းမရှင်နာဒီတာချန္ဒရာပါခါကတဘာဝပဝန်းကျင်အရေးဖော်ပြနေတဲ့ mongobay.com မှာထောက်ပြရေးသားထားပါတယ်အခုလက်ရှိလုပ်ကင်နေကြတဲ့တနင်္လာရီတိုင်းတဲကစာအုပ်စီလုပ်ငန်းရှင်တွေလိုက်နာရမယ်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့စံသတ်မှတ်ချက်တွေချမှတ်ထားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဇင်းနှုံတက်တာရာကြောင့်ရောကွန်ပီစီပေါင်းစုံမှာပါအသုံးပြုလို့ရတဲ့စာအုပ်စီကိုကဘာတဝံဝဲလို့အားတွေမြင့်တက်နေတဲ့အတွေ့တစ်တော်ပြုံးတီးပြီးတော့ဥရူရာတွေပေါ်ထိခိုက်လာမှာကိုသိပ္ပံပညာရှင်တွေဆိုရင်လည်းဒီလိုပဲစိုက်ခင်းတွေမှာအသုံးပြုကြတဲ့ပိုသက်ဆေးတွေကြောင့်ရေအရင်အမြင့်ပေါ်ထိခိုက်မှုတွေရှိလာမှာကိုလည်းဆိုရင်နေကြတာဖြစ်ပါလိမ့်ရှင်